ကျမမဖောက်ပြန်ခဲ့ပါဟိုးရှိရှိတုန်းကမိထီလာပြီးမှတီတာဒေဝီလို့ခေါ်တဲ့မင်းသမီးတယောက်ရှိတယ်တီတာဒေဝီအသက်20ပြည့်တဲ့အခါသူ့အဖေဘယင်ကြီးကမြားပြစ်ပြိုင်ပွဲတစ်ခုကျင်းပပြီးပြိုင်ပွဲမှာနိုင်တဲ့လူကိုမင်းသမီးနဲ့လက်ထပ်ပေးမယ်ဆိုပြီးကြေညာတယ်ပြီးတော့အင်းကြီးချင်းနိုင်ငံတွေကလူတိုင်းပြန်ပွဲမှာပါဝင်နိုင်အောင်ဖိတ်စာတွေကိုမြစ်ထဲကနေမျောလိုက်တယ်။မြားပြစ်ပြန်ပွဲမှာဒီဟိုကျွန်းကဒတ်တာဂီရီလို့ခေါ်တဲ့ဘလူးမင်းအပါအဝင်တန်းပြီအသီးသီးကမင်းသားတွေလာပြိုင်ကြတယ်။ဒတ်တာဂီရီဟာတီရာဒေဝီကိုမြင်မြင်ချင်းအယမ်းချစ်မြတ်နိုးသွားပြီးတီရာဒေဝီကိုလက်မထပ်ရရင်ဒီဟိုကျွန်းကိုမပြန်ဘူးလို့ဆုံးဖြတ်လိုက်တယ်။ဒါပေမဲ့မြားပြစ်ပြန်ပွဲမှာအယုဒ္ဓယာပြည်ကရာမလို့ခေါ်တဲ့မင်းသားတယောက်ကပထမရသွားတဲ့အတွက်မိထီလာဘုရင်ကြီးကသူ့သမီးကိုရာမနဲ့လက်ထပ်ပေးလိုက်တယ်။သူတို့မင်္ဂလာဆောင်ပြီးတော့တီတာဒေဝီကရာမမင်းသားနဲ့အတူတူအယုဒ္ဓယာကိုလိုက်သွားတယ်။ဒါပေမဲ့သူတို့အယုဒ္ဓယာကိုရောက်ပြီးမကြခင်မှာပဲနန်းတွင်ပฏิပခါတွေဖြစ်ပြီးရာမရဲ့အဖေဘယင်ကြီးကရာမမင်းသားကိုအခြေအနေတွေငြိမ်သွားတဲ့အထိတောထဲမှာသွားနေဖို့အမိန့်ထုတ်လိုက်တယ်။အဲ့ဒီအချိန်မှာပဲမြားပြစ်ပြန်ပွဲတုန်းကရှုံးသွားတဲ့ဒတ်တာဂီရီဘလူးကဒီအကြောင်းကိုကြားပြီးတီတာဒေဝီကိုခိုးယူဖို့တောထဲမှာစောင့်နေခဲ့တယ်။တီတာဒေဝီနဲ့ရာမတို့လာတဲ့လမ်းမှာဒတ်တာဂီရီဟာသူ့ရဲ့ဦးလေးဘလူးကိုသမင်ရောင်ဆောင်ခိုင်းပြီးရာမမင်းသားကိုမြားခေါ်ဖို့အကူအညီတောင်းတယ်။အမဲလိုက်တာဝါသနာပါတဲ့ရာမမင်းသားကသမင်ကိုမြင်တော့တီတာဒေဝီကိုခဏဆောင်ခိုင်းပြီးသမင်နောက်ကိုလိုက်သွားခဲ့တယ်။ရာမထွက်သွားတာနဲ့ဒသဂီရီရောက်လာပြီးတီတာဒေဝီကိုဖမ်းပြီးတော့သူ့ရဲ့ဒီဟိုကျုံးကိုခေါ်သွားခဲ့တယ်။တီဟိုကိုရောက်တော့ဒတ်တာဂီရီဟာတီတာဒေဝီကိုတေချာစောင့်ရှောက်ထားပြီးတီတာဒေဝီရဲ့အချစ်ကိုရဖို့စူးစမ်းတယ်။ဒါပေမဲ့တီတာဒေဝီကဒတ်တာဂီရီရဲ့အချစ်ကိုလက်မခံဘူး။ဒတ်တာဂီရီကလည်းလက်မလျှော့ဘူး။တောထဲမှာတော့ရာမမင်းသားဟာတီတာဒေဝီကိုလိုက်ရှာရင်းလမ်းမှာမြောက်တကောင်နဲ့တွေ့တယ်။တီတာဒေဝီကိုဒသဂီရိဖမ်းခေါ်သွားကြောင်းမြောက်ကရာမမင်းသားကိုပြောပြလိုက်တယ်။ဒါကြောင့်ရာမဟာတီတာဒေဝီကိုပြန်ခေါ်ဖို့အတွက်တီဟိုကိုလိုက်သွားတယ်။တီဟိုကိုရောက်တဲ့အခါရာမနဲ့ဒသဂီရိတို့တိုက်ပွဲဖြစ်ကြတယ်။အချိန်တော်တော်ကြာကြာတိုက်ခိုက်ပြီးတဲ့အခါမှာတော့ရာမမင်းသားကနိုင်သွားတယ်။တိုက်ပွဲမှာတရားမြတ်စွာနိုင်သွားတဲ့အတွက်ဒသဂီရီကလည်းတီရာဒေဝီကိုပြန်လှုပ်ပေးလိုက်တယ်။ဒါပေမဲ့ရာမဟာတီရာဒေဝီကသူ့ကိုချစ်သေးလားဆိုတာမသေချာတော့ဘူး။ကျွန်းပေါ်မှာနေတော့ဒသဂီရီကိုချစ်သွားမှကြောက်နေတယ်။ဒါကိုရိပ်မိတဲ့တီရာဒေဝီက"ကျမရာမကိုပဲအမြဲတမ်းချစ်ခဲ့တာပါ။ဒသဂီရီနဲ့လည်းမဖောက်ပြန်ခဲ့ပါဘူး။သူ့ကိုလည်းမချစ်ပါဘူး။"ဤမှန်သောသစ္စာစကားကြောင့်ကျမမီးပုံလေးကိုခုံချတဲ့အခါမီးမလောင်ပါစေနဲ့လို့သစ္စာဆိုပြီးအနာကမီးပုံလေးကိုချက်ချင်းခုံချလိုက်တယ်။မယုံနိုင်လောက်အောင်ပဲတီတာဒေဝီဟာမီးလုံးဝမလောင်ခဲ့ဘူး။ရုတ်တရက်မီးပုံလေးကိုခုံချသွားတဲ့တီတာဒေဝီရဲ့အချက်အတွက်တတိရှိပုံကိုကြည့်ပြီးလန့်သွားတဲ့ရာမဟာသူတန်တရားဝင်မိတဲ့အတွက်ခွင့်လွတ်ပေးဖို့တောင်းပန်ပြီးတီရာဒေဝီနဲ့အတူဒတ်တာဂီရီရဲ့ဒီဟိုကျုံးကနေပြန်သွားကြတယ်။